ထိုင်းနိုင်ငံဟာ GSP စနစ်အောက်ကနေအမေရိကန်နိုင်ငံကပေးအပ်ထားတဲ့ကုန်သွယ်မှုအထူးအခွင့်အရေးတွေစနစ်လေးကစပြီးဆုံးရှုံးခဲ့ပြီဖြစ်ပါတယ်။ထိုင်းနိုင်ငံကအမေရိကန်ကိုတင်ပို့တဲ့ပို့ကုန်တန်ဖိုးစုစုပေါင်း 4.4 ဘီလီယံအထက်ကသုံးပုံတစ်ပုံနဲ့ညီမျှတဲ့အမေရိကန်ဒေါ်လာ 1.3 ဘီလီယံတန်ဖိုးရှိတဲ့ပို့ကုန်တွေအပေါ်အမေရိကန်နိုင်ငံကအခွန်ပြန်ကောက်ခံတော့မှာဖြစ်ပါတယ်။ထိုင်းနိုင်ငံဟာအရေးကြီးတဲ့လုပ်ငန်းတွေပဲတော်တော်များများမှာနိုင်ငံတကာစံနှုန်းပြီးတဲ့အလုပ်သမားအခွင့်အရေးတွေကိုကျင့်သုံးခြင်းမရှိဘူးလို့ပြီးခဲ့တဲ့နှစ်အောက်တိုဘာလကလေးကအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ရုံးကသတိပေးထားခဲ့တာပါ။အလုပ်သမားအခွင့်အရေးတွေတိုးတက်အောင်မလုပ်ရင်နောက်ချလာအတွင်းကုန်သွယ်ခွန်ရှော့ပေါ်ပေးတဲ့အထူးအခွင့်အရေးကိုရုပ်သိမ်းမယ်လို့လည်းကြေညာခဲ့ပါတယ်။ထိုင်းစီးပွားရေးကိုအထောက်အကူပြုနေတဲ့တန်းချီတဲ့ရွှေပြောင်းအလုပ်သမားတွေပေါ်မှာအခြေခံပြီးလူမောင်ခိုးလုပ်ငန်းနဲ့အကျွေးကျွန်စနစ်တို့ကတဆင့်အကျိုးမြတ်ရယူနေတယ်လို့လူခွင့်ရေးအဖွဲ့တွေကထိုင်းနိုင်ငံပေါ်ချိန်တော်ကြာဆွဆွဲပြောကြားနေကြတာပါ။အထူးသဖြင့်အမေရိကန်ဒေါ်လာတန်ဖိုးများစွာတန်ဖိုးရှိတဲ့ပင်လယ်အစားအစာထုတ်လုပ်ရေးလုပ်ငန်းမှာဖြစ်ပါတယ်။လေလာသူတွေကတော့အခုသစ်စီးကြတာကထိုင်းစီးပွားရေးအပေါ်တိုက်ရိုက်ထိခိုက်မှုများပါလိမ့်မယ်လို့ဆိုပါတယ်ခင်ဗျ။